င်္ဂလာပါအခုလိုမျိုးတွေ့ရတာဝမ်းသာပါတယ်ရှင
့်ဟုတ်ကဲ့မိ
ငလာဒါကဘောလူငယ်ဖွဲ့ရနေပြီးတော့နော်ပတိလောဒီမှာအမေရိကန်ပြည်ထောင်စုမှာလာပြီးတော့ဒီတနင်္သာရီတိုင်းကဒေသတစ်ခုမှာရှိနေတဲ့အာဒီတောင်မီတွေတွင်ထုတ်လုပ်တဲ့လုပ်ငန်းတစ်ခုကြောင့်မို့လို့ဒီတဘာပအဝင်ပြင်ထိခိုက်မှုတွေရက်ရွာထိခိုက်မှုတွေရှိတဲ့အပေါ်မှာလာပြီးတော့ကြင်ပြရတယ်လို့ဆိုတော့ကျွန်တော်သိရပါတယ်ဆိုဒီဘန်ချောင်းကျောင်းပြီးတွင်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီမှာမိန့်ကန်ပြည်တော်စုမှာလာပြီးတော့ဒီရဲ့စီမံကိန်းကနေပြီးတော့လူမှုအတိုင်းဝိုင်းပေါ်မှာဒီတဘာပတ်ဝန်းကျင်ပေါ်မှာဘလို့ထိခိုက်မှုတွေရှိရဲဆိုတာလာတင်ပြရဲဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့ဒီဘန်ချောင်းစီမံကိန်းအကြောင်းလေးကိုအ ਨੇ အရင်ဆုံးဒီအစင်းချုပ်လေးကျွန်တော်တို့ပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီဘန်ချောင်းစီမံကိန်းကကျွန်တော်တို့ဒီဒွေမြင့်နယ်မှာရှိတဲ့ဒီဘန်ချောင်းဒေတာမှာကုန်းချောင်းကြီးရွာမှာပေါ့နော်အဲအခုလက်ရှိဒီ Easter Company နေပြီးတော့မှာ 2.0 သူဒီဘန်ချောင်းစီမံကိန်းကတော့2010မှာဒီမြန်မာမီ Flower Company နေပြီးတော့မှာပါမင်းရတယ်ဒါပေမဲ့အောက်ခြေမှာတော့မြန်မာမီ Flower Company ကတော့မတူဘူးအဲ့ဒါကိုတော့ဒီအဲ sub contract အနေနဲ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီ Easter Company နေပြီးတော့မှာဒီတောင်မီတွေကလက်ရှိအခုဒီကုန်းချောင်းကြီးရွာမှာတူးနေပေါ့နော်ဆိုတော့ဒီအဲထိုင်းကုမ္ပဏီကဒီတခြားနိုင်ငံကနေဖြစ်တဲ့အတွက်ပုံမှန်ဆိုလို့ရှိရင်တော့သူကအဲ MIC ပေါ့ဒီမြန်မာနိုင်ငံရင်းနှီးနှံမှုကော်မရှင်ရဲ့ Quick Check ရှိရမယ်ဒါမှသူလုပ်လို့ရမယ်ဒါပေမဲ့ကျွန်မတို့တည်တလောက်ကတော့အခုတည်နေမှာ Flower ကုမ္ပဏီကတော့ဒီမြန်မာနိုင်ငံရင်းနှီးနှံမှုကော်မရှင်ရဲ့Quick Check နေရသေးပေါ့နော်သူကတော့တတ်တူင်းဌာနကနေပြီးဒီလေခုခေတ်ရှိတယ်လို့ကျွန်တော်ကသိရတယ်ပေါ့တခြားတစ်ဖက်မှာ Easter ကအဲလုတ်တဲ့အခါမှာသူ့မြေကြီးနဲ့မလုံလောက်တဲ့အတွက်တခြားတစ်ဖက်မှာသူကဒီထိုင်းနိုင်ငံမှာခြေဆိုင်တဲ့ Energy App ကုမ္ပဏီနဲ့လည်းသူက Joint Venture အနေနဲ့ဒီစာချုပ်ပြန်လဲချုပ်ဆိုတယ်အဲမှာ Energy App ကပတ်စွန့်ရင်ကတော့သူတို့ခုအချိုးဟွာပေါ့နော်အမြတ်ဝေခွဲဝေတဲ့ဟာတော့80 30ပေါ့ဒီကုန်ကြစီအလုံးကိုတော့ဒီ Easter ကနေပြီး Energy App ကနေပြီးတော့ထုတ်ပေးတယ်အချိုးမြတ်ခွဲဝေမှုမှာတော့80 30အနေနဲ့ကျွန်တော်တို့သိရတယ်ဆိုတော့လက်ရှိကကုန်းချောင်းကြီးမှာသူတို့ကြောင့်ဒီတူးတယ်ပြီးတော့ကျမတို့ဒီခီခီမှာပေါ့ခီခီအမလာမှာသူတို့စတေရှင်ရှိတယ်အဲ့မှာသူကတော့ကြောင့်ဒီကိုပြန်ကျိတ်ပြီးတော့မှပြန်ထုတ်ပိုးပြီးတော့မှဒီထိုင်းနိုင်ငံကိုဒီကြောင့်ဒီတည်သွားတယ်ပေါ့နော
်ဆိုတော့ဒီဘန်ချောင်းစီမံကိန်းကအဓိကကြောင့်ဒီကိုထားရုံတင်ပို့နေတာပေါ့နော
်ဟုတ်ကဲ
့ဆိုစွတ်ထောက်ပြတာတဲ့အတိုင်းဆိုလို့ရှိရင်ခုကတေချာတရားဝင်ခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ပုံစံမျိုးများဖြစ်နေသလား
အခုဒီဖက်ဒူရင်းဌာနကတော့သူရတယ်ဒါပေမဲ့ပုံမှန်အဖြစ်ဒီနိုင်ငံခြားသားကုမ္ပဏီနဲ့ပူးတွဲပြီးလုပ်တာဖြစ်တဲ့အတွက်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံကော်မရှင်ရဲ့ခွင့်ပြုချက်လိုလိုတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်ကတော့ရယူဖို့လိုတယ်ဒါပေမဲ့အခုလက်ရှိမှာတော့မရှိနေဘူးပေါ့
ဟုတ်ကဲ့နောက်ဒီကျမကဒီတက္ကသိုလ်လူငယ်အဖွဲ့ကနေပြီးတော့ထုတ်ပြန်တဲ့အစီအစဉ်ကစားတချို့လည်းကျမဖတ်ရတယ်ဒီထဲမှာတော့ဒီဒေတာမှာရှိတဲ့ဒေတာကပြည်သူတွေအတွက်ဒီစီမံကိန်းကနေပြီးတော့တာဝန်ပြုစီမံကိန်းကနေပြီးတော့တမားပတ်ဝန်းကျင်ရထိခိုက်မှုရှိချက်မကြီးရထိခိုက်မှုရှိတယ်လို့လည်းပြောတယ်အဲ့ဒါဘလောက်ထိဆူဆူဝါအခြေအနေမှာရှိလဲပြောပြပါအောင
်အဓိကကတော့ဒီစီမံချက်ကဒီပြည်နှမြင့်တာမရှိဘူးရတူရသားတွေကကြတော့ဒီတာဝန်ပြုစီမံချက်ကိုသူတို့ဒီဟိုပါဗောဒီဘူဒူဇာတွေစပြီးတော့မှရွာဒီသူတို့အုပ်ရေးချမ်းမြေတွေကိုအဖျက်ပြီးတော့မှတူးမှပဲသူတို့ကဒီစီမံကိန်းအကြောင်းမျိုးတွေတူးမယ်ဆိုလို့သူကသိရတယ်ဗောနော်ပြီးတော့ဒီအဓိကကတော့2014 April မှာစပြီးတော့ဒီအကြောင်းမျိုးတွေတွင်းရအလိုလောက်စပြီးတော့မြင်းလောင်ဒီကုမ္ပဏီကတော့ကြိုးစားပြီးတော့မှအငင်းတက်တာပဲဒါပေမဲ့သူကဒီမီးကိုမထိထုံနိုင်ဘူးဘာဖြစ်လဲဆိုတော့ဒီနေရာမှာလောင်တယ်သူတို့ကဒီရှိတဲ့မြေကြီးတွေနဲ့ကြိုးစားပြီးတော့ဖုံးတယ်ဒါပေမဲ့နောက်မနေ့ကျတော့တခါနောက်တနေ့မှာထပ်လောင်တယ်ဆိုတော့မီးလောင်တဲ့အတွက်အဓိကပြဿနာကဒီအငွေ့ပေါ့နော်အနက်ကဆူဆူဝါထွက်တယ်ပြီးတော့ဒီကြောင်မီတွေတွင်းရွာနဲ့လည်းမီးတဲ့အတွက်ဒီရွာမှာရှိတဲ့ဒီကစားကွင်းရနဲ့ဖြည့်စေအိမ်တွေနဲ့ဖြည့်စေသူတို့ကရှူရတယ်တချို့အိမ်တွေဆိုလို့ရှိရင်၄အိမ်ပေါ့နော်အခုဒီကြောင်မီတွေတွင်းဒီမှာရှိတဲ့အိမ်လေးရင်ဆိုလို့ရှိရင်တို့ကဒီအနက်မခံနိုင်တော့တဲ့အတွက်ဟိုကုမ္ပဏီကတော့မရွှေ့ခိုင်းဘူးဒါပေမဲ့တို့ကကိုယ့်အကူမနေနိုင်တဲ့အတွက်ဒီဝေးတဲ့နေရာပေါ့နော်အဲ့ဒါရွှေ့သွားတာတို့ရှိတယ်ဟောအတိအကျကတော့ဒီနေ့လယ်ပိုင်းဆိုလို့ရှိရင်မြို့သမီးတွေကတော့တို့ပြောတာတော့ဒီအဲကြောင်မီတွေအနက်ကိုရှူရတဲ့အခါမှာဒီအိမ်ငိုက်တယ်ပြီးတော့မှခေါင်းမူးဝေးတယ်ပြီးတော့အတိအကျဒီအသက်ရှူလမ်းကြောင်းပေါ့နော်တို့ပြောအသက်ရှူတာမဝဘူးအဲ့အဲ့လိုမျိုးဟာတော့ရှိတယ်
အဲ့ဒီလိုမျိုးကြေးရွာတွေထဲမှာဝင်ပြီးတော့ဒါကတော့ဆက်စစ်ထားတဲ့သဘောပေါ့ဒီချင်းလေးကို
ဟုတ်ကဲ့ကျမတို့ဒီရွာတွေကိုကျမတို့ကမြင်မြန်ထားတဲ့အပေါ်မှာတို့လာတင်ပြတယ်ပြီးတော့မှတို့ဒီကိစ္စလို့ကျတော့တို့အမြဲတမ်းဒီစာတင်မှာပေါ့နော်ဆွေရဌာနကိုရောကဲ့နေရောတို့တင်ပြတယ
်ရဲ့အဲ့ဒါကျမနောက်တစ်ခုပြချင်တာအဲ့ဒါပဲဆိုတော့ဒီလိုဖြစ်နေတဲ့အချိန်မျိုးရာသူရသားတွေအနေနဲ့တို့ဒီကနေပြီးတော့ရိုက်ခတ်မှုတွေတို့ခံရတယ်ဆိုတာကိုတာဝန်ရှိတဲ့သူတွေပေါ့ဆွေရပိုင်းဆိုင်ရာဖြစ်ဖြစ်အဲ့ဒီနေမီဒီတော့မှတောင်ရှိနေတဲ့သူတွေ KNU ဒီဒီသားကတကယ်တော့အရင်ရောက်ဆို KNU နဲ့မြန်မာစစ်တပ်နဲ့ဆားမှာအရင်ဆိုတာပြိပခါကြီးရှိနေတဲ့နေရာလေဒါပေမဲ့အခုနောက်ပိုင်းကျတော့ဒါကပြိပခါကြီးမရှိတော့လို့လူတွေပြန်လာပြီးတော့နေကြတယ်ဆိုပေမဲ့လည်းတစ်ခါကတည်းကဆိုဒီ ဒီလိုမျိုးဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဆက်ရုံးလေးကြောင့်ဒါတပားပတ်ဝန်းကျင်တောင်ခံရရတဲ့ဘောဖြစ်နေတာပေါ့နော
်ဟုတ်
ဆိုတော့အဲ့ဒီစောစောပြောလို့ဒီကျေးရွာသားတွေကသူတို့အနေနဲ့ဒီအထက်အလာပိုင်းကိုသင်ကြတာရှိသလား
ဟုတ်ကဲ့ဒီပြဿနာတွေဖြစ်လာတဲ့အခါတိုင်းကိုအရင်ဦးဆုံးကတော့သူကဒီကုမ္ပဏီကိုသွားတွေ့တယ်ပေါ့နော်ဒီခုအဲမင်းလောင်တဲ့ကိစ္စတို့ဒီအဲကုမ္ပဏီကနေပြီးတော့မှမိုင်းရင်တုံချတယ်ပေါ့အဓိကအဖြစ်အဲမွေးရတီမှာလုပ်ငန်းရပ်နာကျွန်တော်တို့ဒေတာကမွေးများတဲ့အတွက်ဆိုတော့ဒီမွေးရတီပြီးရင်ဒီလုပ်ငန်းပြန်စတယ်ဆိုလို့ရှိရင်သူကမိုင်းတွင်းမှာရှိတဲ့ယူကိုသူကဆုတ်ထုတ်ပြီးတော့မှအဲ့လိုမျိုးဒီအထူးသဖြင့်ညပိုင်းရင်မှာပေါ့ဒီရွာသူရွာသားတွေအသုံးပြုတဲ့ချောင်းရီတွေကိုသူတို့ကတုံချတယ်ဆိုတော့ဒီကျွန်တော်တို့ရွာမှာကျွန်တော်ယူတဲ့ဘာတွေမရှိတဲ့ဒီချောင်းရီပဲအဓိကတုံးရတယ်ပေါ့နော်အဲဆိုအဲ့လိုကိစ္စရရတယ်ပေါ့လားအချိန်မှာသူတို့ကကုမ္ပဏီကိုသွားပြောတယ်ဒါပေမဲ့ကုမ္ပဏီကထိုင်းကုမ္ပဏီဖြစ်တဲ့အတွက်ဒီမြန်မာစကားတက်တယ်သူမရှိဘူးဆိုတော့အဲရွာသားတွေကဒီစကားပြောတဲ့အချိန်မှာအဆင်မပြေဘူးပေါ့နော်ဟုတ်ပဲလေထိုင်းကလည်းမြန်မာနားမလဲမြန်မာကလည်းဟိုကင်းလူမျိုးတွေကလည်းထိုင်းလူမပြောတတ်တဲ့အခါကျတော့အဲပြဿနာဖြစ်တယ်ဆိုတော့ကျွန်တော်တို့ခုနကတော့ဒီအစိုးရဌာနနဲ့ဒီကင်းမျိုးကိုလည်းအဲပြောကြားလေးရှိတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့အဲအစိုးရဌာနအနေနဲ့ကျတော့ဒီနေရာကအရင်လှမ်းဝေးတယ်ဒီနေရာကိုရောက်ဖို့အတွက်ဆိုလို့ရှိရင်ဒီမြို့ကနေတွားရမယ်ဆိုလို့ရှိရင်အဲရေတံခါးကုန်းတက်တယ်ပေါ့ဆိုတော့တရက်လောက်ကြီးရှိတယ်ဟိုလက်လက်မမီမီနိုင်တဲ့နေရာမှာပါမစ်ပေးထားတာဖြစ်တဲ့အတွက်ကိစ္စတစ်စုံတစ်ခုပေါ်လာတဲ့အခါမှာသူတို့ကလည်းပြန်ပြီးတော့ကြည့်ရတာအဲအားနေချက်ရှိတယ်ပေါ့နော်အဲတစ်ခုအဲကင်းမျိုးဖက်ကလည်းသူတို့ကတော့ကြိုးစားပြီးတော့တစ်ခါလေကြာရင်သူတို့ဖြည့်ဆင်းပေးတယ်ဒါပေမဲ့သူတို့ဖြည့်ဆင်းတဲ့ဟာလည်းကျွန်တော်တို့မျှော်လေးတလောက်အဲပြည်ပြီးတော့ထိရောက်မှုမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးရှိတယ်ပြီးတော့ဒီဟာကအစိုးရနှစ်ဖက်စလုံးကမရှိဘူးပေါ့နေရ area အရာကဒီနှုတ်ဖက်စလုံးထိန်းချုပ်ထားတဲ့နည်းမျိုးမှာဖြစ်တဲ့အတွက်တစ်ခါလေကြာရင်ပြဿနာဖြစ်လာတဲ့အခါကျရင်ဟိုရေရေရတယ်ဘယ်လိုမျိုးအခက်အခဲဖြစ်လဲဆိုတော့ဆွေးနွေးစီတင်ပြတဲ့အခါမှာသူကတော့ပြောတယ်ပေါ့နော်ဒီဟာကကင်မျိုးကဗာမင်းပေးတာတာဖြစ်တဲ့အတွက်ကင်မျိုးကိုသွားပြောဖို့လိုတယ်ဒါပေမဲ့ကင်မျိုးစီသွားပြောတဲ့အခါမှာလည်းသူတို့ပြောတာတော့ဒီဟာကဗာမင်းဒီကုမ္ပဏီကဗာမင်းကဒီမှာဆွေးနွေးစီရတာဖြစ်တဲ့အတွက်ဒီမှာဆွေးနွေးမှာတောင်းရှိတော့ပေါ့ဆိုတော့ကြားထဲမှာအဲလိဟန်နဲ့ပေါ့အ
ဲဒါဆိုလို့ရှိရင်ဒီတောင်းရှိတွေဘက်ကဒီဒီလူတွေရဲ့တိုင်တန်းချက်ပေါ်မှာထိရောက်ရောက်ကန်ကွယ်မှုမရှိဘူးလို့ပြောလို့ရမလား
သူတို့ကတော့ဟိုကြိုးစားပြီးတော့မှဖြည့်ရှင်းပေးတယ်ပထမတစ်ခေါက်မှာတော့ဒီနေ့ဒီတော့မှဒီမှာတော့ဒီ2015အောက်တိုဘာလမှာတွားပြီးဒီကိစ္စကိုတော့ပြောတယ်အဲ့မှာစုစမ်းစစ်ဆေးရင်းအဖွဲ့သူတို့လှုပ်ပေးတယ်နေပြီးတော့ level ပေါ့ဒါပေမဲ့အဲ့မှာဘာဖြစ်လို့ဆိုတော့ကုမ္ပဏီကတော့ဂတိကဝတ်ပေးတယ်ဒီဟာတွေပြန်လုပ်ပေးပါမယ်မင်းမလောင်ထိချုပ်ပေးပါမယ်ပေါ့နော်ဒါပေမဲ့သူဂတိကဝတ်ပေးထားတဲ့အချိန်သူမလုပ်ဘူးဘာဖြစ်လဲဆိုတော့မလုပ်တဲ့အခါမှာစွတ်ထဏာဘက်ကလည်းဒီအရေးပြန်ယူဖို့အတွက်အားနေတယ်ဘာဖြစ်လဲဆိုတော့ခုနကကျွန်တော်ပြောတဲ့လက်လက်မမိနိုင်တဲ့အခါကျတော့အောက်ချင်မှာတကယ်ပါဖြစ်ဖြစ်လဲဆိုတော့မတိပါတော့အဲ့လိုမျိုးတစ်ခုရှိတယ်ပြီးတော့အခုလက်ရှိကတော့ဒီအဲဒီပြည်ထမတိုင်းခင်မှာတော့ဒီအဲကျွန်တော်တင်နေတဲ့အတိုင်းရဲ့ဒီပတ်ဝန်းကျင်ထင်းသိမ်းဝန်ကြီးနဲ့ဒီတိုင်းတိုင်းရုံကြီးကတော့ဒီနေရာကိုကွင်းဆင်းတယ်ကွင်းဆင်းပြီးတော့မှမီးလောင်တာတွေ့ရတယ်ရွာသားတွေတင်ပြချက်အတိုင်းအဲခံစားနေရတာတွေ့တဲ့အတွက်ဒီမိုင်းကိုခဏရာရီရက်ဆိုင်ထားဖို့အတွက်ကိုအဲသူတို့စာထုတ်ထားတယ်ဒါပေမဲ့ကုမ္ပဏီကနှစ်ရက်ပဲရက်ဆိုင်တယ်လုပ်ငန်းရက်ပြီးတော့မှပြန်လည်တယ်ပေါ့နော်ဆိုတော့ဒါတော့အခုလက်ရှိရွာသားတွေတော့စာပြန်တင်ထားတယ်ဆိုတော့ကုမ္ပဏီကမရပါနဲ့လေဒီအစိုးရဖက်ကဟိုပါပေါ့အရင်မပြနိုင်ဘူးဘာဖြစ်လဲဆိုတိလည်းမတိနိုင်ဘူးအဲအရန်အလန်းဝေးတယ်ဖုန်းတွေပါတယ်လည်းမရဘူးပေါ့နော်အကြောင်းမလို့အဲ့ဒါကြတော့ဟိုသူတို့ကတော့ကြိုးစားသလောက်တော့သူတို့အဲဖြည့်ရှင်းပေးတယ်ဒါပေမဲ့အခက်အခဲဖြစ်နေတော့မယ်ဘာဖြစ်လဲဆိုတော့လက်လန်းမမြင်နိုင်တဲ့နေရာမှာဝေးကွာတဲ့နေရာမှာဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့တော့အခုဒီမှာမတော့ကတိပေါ်ဒီလိုလာတဲ့ကိစ္စမှာဆိုလို့ရှိရင်လည်းအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဘန်ချောင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတဘာပတ်ဝန်းကျင်ပေါ်ရိုက်ခတ်မှုတွေလူမှုတွေပေါ်မှာရိုက်ခတ်မှုတွေရှိနေတဲ့အခြေအနေတွေကိုဒီမှာလာပြီးတော့တင်ကြရလို့သိရတယ်။အဲ့ဒါကိုဒီမှာလာတင်ကြရတယ်ဆိုတာကဘယ်ဖွဲ့စည်းတွေအဓိကလာပြီးတော့တင်ကြတာလဲနည်းနည်းတော့ရှင်းပြပါလား
။ဟုတ်ကဲ့။အခုဒီတပတ်မှာကျတော့ဒီတပတ်ဗန်နေပြီးတော့မှသူနေရာဒီအစီအွေရှိတယ်ပေါ့နော်။ဆိုတော့ကျွန်မတို့ကအဲ့မှာသူတို့ကအရက်ဖက်ဖွဲ့စည်းတွေအတွက်ကိုသူတို့ရဲ့ဒီရင်းနှီးမြှနှံမှုကြောင့်ထိခိုက်နေတာမျိုးဆိုလို့ရှင်လာပြီးတော့တင်ပြလို့ရတယ်။ပြီးတော့သူတို့ကဒီအကယ်၍ကိုယ်မှာထိခိုက်နေတာမျိုးရှိတယ်ဆိုလို့ရှင်တင်တန်းနိုင်တဲ့ဒီဌာနပေါ့နော်။ CEO ဆိုတဲ့ဌာနမှာတင်တန်းနိုင်တာဖြစ်တဲ့အတွက်ကျွန်မကတော့ဒီကဒီခီးစဉ်အတွက်ကိုကျွန်မလာတယ်။အဲမနေ့မှာတော့ကျွန်မတို့ဒီတောင်ရှိတဲ့သူတွေနဲ့လည်းကျမတို့အတိပံတွေးဆောင်တယ်ဒီအကြောင်းအရာကိုကျမတို့ပြောပြတယ်ပြီးတော့ကျမတို့လည်းဒီအစီအစဉ်တရအနေနဲ့ဖန်တန်းအနေနဲ့ကျမတို့ဒီအကြောင်းအရာကိုဆွေးနွေးတယ်ပြီးတော့မနေ့မှလည်းကျမတို့ဒီတိုင်တန်းနိုင်တဲ့ဌာနမှာအဲဒီဝန်ထောင်းအောင်မြေတွေးစီမံကိန်းကြောင့်အဲထိခိုက်နေလာတဲ့ဟာတွေရွက်ရွက်သားတွေခံစားရတဲ့ဟာကိုကျမတို့ဒီစာအဲတင်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီဟာကကပတ်ပန်နဲ့ဘယ်လိုပတ်သက်လဲဆိုတော့ဒီနိုင်ငံတကာငွေကြေး corporation ကနေပြီးတော့မှဒီ refusing ban ပေါ့အဲ့ဒီ ban ကတော့ဒီ Australia မှာအခြေစိုက်တယ်အဲ့ဒီမှာသူတို့ကပတ်စံယူနေမျိုးနဲ့ထားတာရှိတယ်ပြီးတော့ refusing ban ကနေပြီးတော့မှအခုဒီထိုင်းနိုင်ငံမှာရှိတဲ့ energy app ပေါ့စွန့်ကဘာမှာသူတို့အဲ့ဒီတချို့ share တွေရှိတယ်ပေါ့နော်ပြီးတော့မှလက်ရှိမှာကတော့ဒီ energy app နဲ့ဒီ internet ကပူပေါင်းပြီးလောက်ကဖြစ်တဲ့အတွက်သူတို့ရဲ့ယဉ်ညွတ်မျက်နှာမှုပါတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကသူတို့စီမှာလာပြီးတော့မှဒီအချက်လေးကိုတင်ပြအောင်ဆင်းဖြစ်ပါတယ
်ဆိုတော့ဆိုရာကျွန်တော်ရှင်းအောင်လေးထပ်မေးချင်တာကအခုဒီ batch 6စီနာဂိမ်းမှာလုပ်နေကြတဲ့ထိုင်းကုမ္ပဏီတွေနဲ့ဒီကမ္ဘာဘဏ်ရဲ့ကမ္ဘာဘဏ်ကနေပြီးတော့ငွေကြေးထုတ်ပေးထားတဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့ပူပေါင်းပြီးတော့လုပ်နေတဲ့ဒီစီမံကိန်းထဲမှာသူတို့ကရင်းနှီးမြှုပ်နှံမှုတွေမှာပါနေတဲ့သဘောပေါ့
ဟုတ်ကဲ့သူတို့ကနေပေါ်ကနေပြီးတော့မှဒီဘန်လို city to city ပေါ့ဒီသူတို့ရင်းနှီးမြှုပ်နှံတဲ့အားဟာမှာကျတော့ဒီနောက်ဆုံးဒီထိုင်းနိုင်ငံမှာအခြေစိုက်တဲ့စွန့်ရင်ကဘာဒီကုမ္ပဏီနဲ့တွားပြီးတော့ချိန်ဆနေတယ်ပေါ့နော်အဲကြောင့်မလို့ကျွန်တော်တို့ကဒီအချက်လေးတွေသူတို့လာပြီးတော့တင်ပြအချင်းချင်းပဲ
ဟုတ်ကဲ့အခုလို့တင်ပြပြီးလို့ရှိရင်သူတို့ဘက်ကဘာတွေပြန်လုပ်ပေးမယ်လို့ပေါ့တုံ့ပြန်တာရှိပြီလားဘလောက်ဒီကိုဘက်ကအောင်ပြောလဲထားပါလဲ
ဟာအခုသူတို့ကတော့ဒီတိုက်တန်းစာကဟိုပါပေါ့နော်ဒီဘောင်ဝင်မဝင်သူတို့ပြန်ကြည့်မယ်သူတို့ပြန်ကြည့်ပြီးတော့15ရက်လောက်အထင်ကြမလို့ပြောတယ်ဆိုတော့ကြည့်ပြီးတဲ့အခါမှာကြည့်သူတို့ကတော့ဒီတိုက်တန်းစာကဘောင်ဝင်တယ်ဆိုလို့ချင်းကျမတို့ကတော့အချက်လက်အသေးစိတ်ကိုကျမတို့ပြန်ပြန်အောင်မယ်အကြွေသူတို့ကတော့ဘောင်ဝင်ဘူးဆိုလို့ရှင်တော့သူတို့ပြန်အကြောင်းချမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီစီလာကိန်းကိုအဲ့ဒီလူမှုဖွဲ့စည်းတွေကတော့ဒီတဝဲမှာရှိရဲပေါ့နော်ဒီလူမှုဖွဲ့စည်းတွေကတော့ရက်ဆိုင်တွေကိုတောင်းဆိုလို့သိရတယ်။ဒါပေမဲ့ဆော့ဆော့ပြောလို့လည်းတာဝန်ရှိသူတွေကလာလို့တော့လေကုမ္ပဏီကပြီးတော့ပြောခွင့်တာပဲဆိုတော့ဒီစီမံကိန်းရက်ဆိုင်ဖို့ကဘယ်လောက်ထိလိုအပ်တယ်လို့ထင်တယ်လဲ။နောက်ဒီစီမံကိန်းရက်ဆိုင်ဖို့အတွက်ဒီတောင်းဆိုနေတဲ့လက်ရှိအခြေအနေပေါ်မှာအစိုးရဘက်ကဘယ်လောက်ထိကိုပြန်ပြီးတော့လုပ်ပေးနိုင်မလဲပေါ့ဘယ်လိုမှမမှန်းထားပါဘူ
းဒီစီမံကိန်းကိုရက်ဆိုင်ဖို့အတွက်ကတော့ကျမတို့ဒီရက်ခက်အဖွဲ့စီကတော့မတောင်းဆိုဘောနော်ဘာဖြစ်လဲဆိုကျမတို့ကလည်းတကယ်ခံစားနေရတဲ့ data ခံမဟုတ်တဲ့အတွက်ပေါ့ဒါမဲ့ကျမတို့ကတော့ data ခံရဲ့သဘောထားဆန်တဲ့အတိုင်းကိုကျမတို့ကသူတို့ကူညီပေးတယ်ဒီစီမံကိန်းစတင်ပြီလေပတ်ကလေးက data ခံတွေကတော့သဘောမတူခဲ့ဘူးဘာဖြစ်လဲဆိုတော့ဒီ2020မှာပါမင်းကိုပေးကလေးက2100ကျားမှာရွယ်ရွယ်သားရွယ်လုံးချို့ပါနေတယ်ဥယျာဉ်ချက်တွေပါနေတယ်ဘာဖြစ်လဲဆိုတော့ဒီ data ကနှစ်ဖက်စလုံးထင်းကျုံနေနေဖြစ်တဲ့အတွက်ကျမတို့ကဒီနေပြီးတော့မှနေပုံမှာဆိုလို့ရှိရင်ယူနာမယ်လည်းမပေါ်ဘူးဒီဆိုတော့မြေလုံးမြေလက်အနေနဲ့ပဲပေါ်တယ်ပေါ့နော်ဆိုတော့ဒီအစကတည်းကရတူရသားတွေကဒီကြောက်မှုတွေနဲ့ပတ်သက်ပြီးတော့မှသူတို့အလိုမရှိဘူးပေါ့ဆိုတော့ကျမတို့ကရတူရသားရဲ့အတန်အတန်းကိုပဲကျမတို့ကဆွေးနွေးထားတာကိုပဲကျမတို့ပြောတဲ့အချိန်မှာဖြစ်ဖြစ်ခင်ဗျာကိုပြောတဲ့အချိန်မှာဖြစ်ဖြစ်ရတူရသားတွေရဲ့စံနာသဘောထားအတိုင်းပဲကျမတို့ကဒီလုံးဝကြောက်မှုတွေအလိုမရှိတဲ့အနေနဲ့ကျမတို့ပြောပြရပါနော်ဆိုတော့အဓိကဒီစီမံကိန်းကတော့ဟိုရက်ဆိုင်ထားသိနေဘာဖြစ်လဲဆိုတော့နံပါတ်1အစွေဖက်ကကြည့်မယ်ဆိုလို့ရှိရင်လုံးဝကိုလက်လမ်းမမီနိုင်တဲ့နေရာမှာတွားပေးထားတာဖြစ်တဲ့အတွက်ပြဿနာပေါ်လာရင်လုံးဝသူတို့ကတော့ဖြေရှင်းဖို့အခက်အခဲရှိတယ်ဟိုထိုင်ရင်အားအရာရောတွားယူလာရင်အရာရောပေါ့နော်ပြီးတော့ KMU အနေနဲ့လည်းဒီတို့ရဲ့အတန်ကိုနားထောင်ပေးတယ်။ဘာဖြစ်လဲဆိုအဓိကအခုလက်ရှိပြဿနာကကုမ္ပဏီကလုံးဝဒီခုတက်မီတွေနီးလောင်တဲ့ဟာမှာမထိန်းချုပ်နိုင်ဘူး။ဆိုတော့သူကတော့လောင်လိုက်နေနဲ့ပြန်ဖုံးလိုက်ဆိုတော့အောက်ချီမှာလောင်နေသလားမလောင်ဘူးလား။ပြီးတော့ဒီအခုကလောင်ကျွမ်းနေတဲ့အပေါ်မှာလူတွေကဒီကျမရဲ့အရာကသူတို့အသက်ရှူဒီအသက်ရှူတဲ့ရှူတဲ့ဟာမှာချက်ခဲဖြစ်တယ်ဆိုတော့ဒါတွေကိုအကုန်လုံးတည်တည်ချာပေါ့နော်စီမံကိန်းကိုပြန်လဲဆန်းစစ်သုံးသပ်ပြီးတော့မှဒါကလက်ရှိခွင့်ပြုတင်မတိစဉ်းစားကြည့်တယ်နော်
ဟုတ်ကဲ့အခုလိုမျိုးဖြည်းဖြည်းစုံစုံဖြေချပေးရကျေးဇူးများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးတင်ပါတယ်